ပြည်ရဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတတော်နဲ့ထွက်ရမယ်ဆိုစီရင်ရေးအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အထူးစုံစမ်းရေးမှုခန့်လိုက်တာဟာအမေရိကန်သမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရအောက်လန်တိုက်တဲ့လုပ်ရည်အဖြစ်သမ္မတကဝေဖန်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမဲဆိုစီရင်ရေးကာလမှာပြိုင်ဖက်ဖြစ်ခဲ့တဲ့နိုင်ငံချိုင်းဝန်ကြီးအောင်ဟီလာကလင်တန်နဲ့သမ္မတဘရက်ကိုဘာမှအဆိုရတို့ကဥပဒေမဲ့လုပ်ရည်တွေကျူးလွန်ခဲ့တဲ့ကတော့အထူးစုံစမ်းရေးမှုခန့်တာဝန်ပေးရမျိုးမရှိခဲ့ဘူးလို့သမ္မတထရမ်ကတွစ်တာလူမှုကွန်ရက်မှာကြာသပတေးမနေ့ပိုင်းကပြောဆိုလိုက်ကြပါရွေးကောက်ပွဲတုန်းကသမ္မတထရမ်အနိုင်ရဖို့ရုရှားဆိုတဲ့တာဝန်ရှိသူတွေနဲ့ပတ်သက်ခဲ့ရာဇဝတ်မှုမရောက်နိုင်တဲ့လုပ်ရည်တွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ပြည်သူ့စုံစမ်းစစ်ဆေးပြူ FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုတာဝန်ပေးခန့်အကြောင်းမနေ့ကကြေညာလိုက်တဲ့ပေါ်သမ္မတထရမ်တုံ့ပြန်လိုက်တာဖြစ်ပါတယ်အမေရိကန်ထောက်လှမ်ရေးတာဝန်ကတော့သမ္မတထရမ်ရွေးကောက်ပွဲမှာအနိုင်ရအောင်ဒီမိုကရက်ပါတီမဲဆော်ဝတ်တိုင်းကဂျွန်ပိုရက်စတာရဲ့ကွန်ပျူတာကိုဖောက်ထွင်းတက်ခတ်ပြီးရုရှားကရောင်းဝယ်နှောက်ယှက်တဲ့အကြောင်းပြောဆိုထားကြတာပါဒီဝက်ချက်တွေကိုအင်တာနက်မှာဖော်ပြနေတဲ့ WikiLeaks website ကလည်းနောက်ပိုင်းမှာတော့ဒီမိုကရက်ပါတီမဲဆော်ဝတ်တောင်ငယ်ရဲ့အီးမေးလ်ထောင်ပေါင်းများစွာကိုဖွင့်ချခဲ့တဲ့အတွက်ပါတီရင်းမှာကလင်တန်အနိုင်ရအောင်နောက်ွယ်ကလှုပ်ရှားမှုတွေထွက်ပေါ်လာတာကအဆက်ရစရာတွေလည်းဖြစ်ခဲ့ရပါတယ်သမ္မတထရမ့်ရဲ့စီအိုအီဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကို FBI အပြင်အမေရိကန်နဲ့အထက်နဲ့အောက်လွှတ်တော်ထောက်လှမ်ရေးကော်မတီတွေကပါစုံစမ်းစစ်ဆေးနေချိန်မှာပဲ FBI ညွှန်ကြားရေးမှူးဟောင်းမူလာကလည်းအထူးစုံစမ်းရေးမှုဖြင့်စတင်တာဝန်ယူလိုက်တာပါသမ္မတထရမ့်ကတော့ရွေးကောက်ပွဲအောင်ပွဲကိုထိခိုက်စေမဲ့စုံစမ်းစစ်ဆေးမှုတွေကိုတခြားလုံးဆန့်ကျင်ထားတာဖြစ်ပါတယ်ရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ရှက်တယ်လို့ဆိုတဲ့ဆွဆွဲချက်တွေကဒီမိုကရက်ကိုယ်စားလှယ်ကလင်တန်ရဲ့ရှောင်းနှိမ်မှုအတွက်စင်ကြေပြဖို့ကြိုးပမ်းမှုဖြစ်နေတယ်လို့သမ္မတထရမ့်ကပြောဆိုထားပါတယ်